မေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လွန်ခဲ့တဲ့ဆယ်နှစ်လောက်ကညှိနှိုင်းမှုတွေလို့ဆွဆွဲထားတဲ့လိန်ဖြောဖြေးတီယိုဆောင်စတော်မီဒန်နီယယ်စ်ကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာတမ်းပြီးမှဒေါ်လာ3,000ပေးခဲ့တဲ့ကိစ္စကိုသမ္မတကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပေမဲ့မဲဆော်ဘွဲရန်ပုံငွေတွေကသုံးဆွဲခဲ့တာမဟုတ်တဲ့အကြောင်းငြင်းဆန်လိုက်ပါတယ်စနေဖြစ်သူကတားဖြစ်သူကိုမွေးဖွားပြီးလာအနှဲငယ်ချ2006ခုနှစ်တည်းနေဗားဒါပြည်နယ်ကဟိုတယ်တစ်ခုမှာတညအိတ်ခဲ့ဘူးတယ်လို့ပြောဆိုထားတဲ့တရုတ်ဆောင်အမျိုးသမီးကိုနယူးယောက်မြို့ကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်သူမိုက်ကယ်ကိုဝင်ကနှုတ်ပိတ်တဲ့အနေနဲ့ငွေပေးခဲ့ပြီးနောက်မှာရှင်းနေကိုလာစဉ်အကျိုးဆောင်ကအဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမ္မတကပြောဆိုလိုက်တာပါဒါမှလည်း Twitter Internet လူမှုကွန်ရက်ကနေဒီကနေ့စတိုက်ဆိုသလိုရေးသားခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးတဲ့ငွေဟာမဲဆော်ဘွယ်ကငွေချေးတွေနဲ့မဆိုင်တဲ့အကြောင်းညှင်းဆန်ထားပါတယ်။ကြော်ကြားသူတွေနဲ့ချမ်းသာသူတွေကြားမှာလျော်ရွှတ်လို့စင်ငွေလွှဲပြောင်းမှုသာဖြစ်ကြောင်းလည်းပြောဆိုထားတာပါ။ Donald Trump ကတော့လိန်ဖြောဖြေးတရုတ်ဆောင် Stormy Daniels နဲ့အချစ်ဆန်လမ်းမရှိတဲ့အကြောင်းညှင်းဆန်ထားပြီးငွေပေးခဲ့တဲ့ကိစ္စကိုသိရှိထားခြင်းရှိမရှိသတင်းတော်တွေပြီးခဲ့တဲ့လတဲ့မင်းမြန်ရံမှာတော့မသိတဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။တရုတ်ဆောင် Daniels ကတော့ငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးသမ္မတ Trump ကိုရောသမ္မတရဲ့ကိုယ်ပိုင်ရှင်းနေသူဖြစ်တဲ့ Michael Cohen တို့ကတရားစွဲဆိုထားတာပါ